အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကကျူးဘားနိုင်ငံအပေါ်ချမှတ်ထားတဲ့တန်တမာရေးနဲ့ခီးသွွားကန့်သတ်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကဖြေလျှော့ပေးမှာဖြစ်ပါတယ်။ကျူးဘားမှာနေထိုင်နေကြတဲ့မိသားစုတွေအပေါ်3လကိုဒေါ်လာ1000သာငွေပို့ပေးနိုင်တဲ့ပမာဏကန့်သတ်ချက်ကိုဖယ်ရှားလိုက်သလိုမိသားစုဝင်မဟုတ်ပေမဲ့ဆွန်ဦးတီထွေလုပ်ငန်းလုပ်ချင်သူတွေကိုလည်းငွေပို့နိုင်တယ်လို့အမေရိကန်နိုင်ငံကြေးဌာနကတင်းနှလာနေကကြေညာပါတယ်။အမေရိကန်မှာရှိနေတဲ့ကျူးဘားလူမျိုးတွေမိသားစုဝင်တွေနဲ့ပြန်လည်ဆောင်တွေ့နိုင်ဖို့အတွက်ကိုလည်းအခြေချနေထိုင်ခွင့်ဗီဇာကိုတစ်နှစ်ကို2000ထုတ်ပေးသွားမယ့်အစီအစဉ်ကိုပြန်လည်အသက်သွင်းလိုက်ပါတယ်။ကျူးဘားနိုင်ငံထဲမှာရှိနေတဲ့အမေရိကန်တန်တမန်ရုံးခွဲတွေမှာပြည်ဝင်ခွင့်ဗီဇာပေးတဲ့လုပ်ငန်းစဉ်တွေကိုတိုးလှုပ်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဟာဗာနာမြို့တော်အပြင်တခြားမြို့တွေစီကိုလည်းအမေရိကန်လေယာဉ်ခီးတွေပြေးဆွဲသွားမှာဖြစ်ပါတယ်။တမ်ရာဟောင်းအိုဘားမားလက်ထက်ကကျူးဘားနဲ့တမိုင်းဝင်ဆက်ဆံရေးပြန်ဆခဲ့တာကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကန့်သတ်ချက်တွေပြန်လည်ချမှတ်ခဲ့ပါတယ်။အိုဘားမားလက်ထက်မှာဒုသမ္မတတာဝန်ယူခဲ့တဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်ကကျူးဘားအပေါ်အိုဘားမားအစိုးရလက်ထက်ချဉ်းကပ်မှုမျိုးပြန်လုပ်မယ်လို့ရွေးကောက်ပွဲမဲဆွဲကတိပေးထားပါတယ်။1962ခုနှစ်ထဲကကျူးဘားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုအခုရက်ထိဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။